ကိုကန့်အဖွဲ့တွေနဲ့ဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်လေးကြောင်းကနေပစ်ချလိုက်တဲ့ပုံကြောင့်တရုတ်နိုင်ငံသား9ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့တဲ့ကိစ္စကိုမြန်မာအစိုးရနဲ့တပ်မတော်ရဲ့ကိုစားနိုင်ငံရေးဝန်ကြီးဦးဝနာမောင်လွင်ကပေကျင်းမှာမနေ့ကတရုတ်အစိုးရကိုတောင်းပန်ခဲ့ပါတယ်။ဒါပြင်လည်းသေဆုံးတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေကိုနှစ်နာကြေးပေးဖို့တာဝန်ယူတဲ့အစီအစဉ်တွေလုပ်ပေးမယ်လို့လည်းပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုဖော်ထုတ်ပြီးဥပဒေအရအရေးယူအပြစ်ပေးမှဖြစ်ပြီးနောက်နောက်ဒါမျိုးမဖြစ်အောင်ရှောင်ရှားစီမံထိန်းချုပ်ပါမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့တွေရဲ့စုံစမ်းစစ်ဆေးမှုရလဒ်တွေကိုလက်ခံပြီးတောင်းပန်စကားနဲ့တူရော်ကြေးပေးမယ်ဆိုတဲ့စကားတွေကိုကြည်ကျင်းအပြင်မြန်မာအစိုးရကတရုတ်အစိုးရအပေါ်မှာတိတ်အောက်ကျုံလို့နေလို့သူမြင်ကြောင်းရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညိုညိုသိန်းကသုံးသပ်ပါတယ်
။ကျွန်မကတော့လေအဲ့ဒါတရုတ်ကိုတိတ်ပြီးတော့ကြောက်နေတဲ့ဟာပုံစံမျိုးများဖြစ်နေလားလို့ပေါ့နော်။ဘာလို့လဲဆိုတော့နိုင်ငံအချင်းချင်းကနယ်နိမိတ်ထိစပ်နေတဲ့အချိန်မှာဒါမျိုးကမတော်တဆဖြစ်ဖြစ်တတ်တာပဲလေ။နောက်ပြီးတော့တရုတ်နိုင်ငံအနေနဲ့လည်းဟိုမြန်မာနိုင်ငံပေါ်မှာတခြားသောဟိုမှားယွင်းခဲ့တာတွေအများကြီးရှိတယ်လေ။ဒါကြောင့်မလို့ဒီနေရာမှာအင်းနီချင်းကောင်းပီတာစွာတရုတ်နဲ့တရုတ်နားလည်မှုထားလို့ရှိရင်ရတယ်ပေါ့နော်။ဒီလောက်ထိသွားပြီးတော့ဟိုတောင်းမန္တာတွေဘာတွေလောက်တာတော့ဟိုကျမရဲ့ဟိုကိုပိုင်းယူဆတော့အဲ့လောက်ကြီးတော့အောက်မချုပ်သိမ်းလို့ထင်တာပါပဲလေ
။သူများပိုင်တဲ့ထဲကိုကိုကြောင့်အခုလိုပုံကြတာတည်ဆုံးတာတွေရှိဖို့အတွက်တောင်းမန်နေစွာကိုလက်ခံပေးမယ်။ကိုနိုင်ငံကိုပြည်ရင်းမှာဖြစ်တဲ့စစ်မှာအစိုးရဘက်ကလေကြောင်းစစ်ကိုသုံးသိမသုံးသိဆိုတာလည်းစဉ်းစားကြရဖြစ်နေတယ်လို့ရှင့်နေဥက္ကဋ္ဌကသုံးသပ်ပါတယ်
။ဒါအချုပ်ချာအာဏာသဘောအရသူ့ပိုင်တဲ့ထဲကိုကိုဘက်ကပုံကြတယ်ဆိုရင်တာဝန်ယူရမယ်။ဒါတော့မှန်ပါတယ်။တာဝန်ယူတာလည်းကောင်းပါတယ်။ဒါပေမဲ့အဲ့ဒီလိုဘုံကျဲဖို့လိုအပ်သလားကိုဒီပြည်ရင်းထဲမှာဖြစ်ပေါ်တဲ့စစ်ပြီးတော့ဒီတိုင်းရင်းသားတွေညီနောက်ချင်းချင်းကြားထဲမှာဖြစ်တယ်ဆိုတဲ့စစ်မျိုးမှာဒါတော့ပြင်းပြင်းထန်ထန်ကြီးမားတဲ့အင်အားကိုသုံးဖို့လိုသလားဆိုတဲ့အချက်ကတည်းကကျွန်တော်တို့စဉ်းစားစရာကောင်းတဲ့အချက်လို့ပြောကြပါရစေခင်ဗ
ျ။ဒီအခြေအနေတွေပေါ်မှာပဲစာရေးဆရာစုငတ်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ကိုဘကမှားတယ်။ကိုဘကတိုက်တန်သောကောင်းမှမှုနဲ့ရော်ရေးပေးရမယ်။လားလူဘကလည်းသူ့ဘကမှားတယ်။သူ့ဘကမှားတဲ့ဟာကိုလည်းကိုဘကဟလာရေးရေးဝွန်းဝွန်းတင်းတင်းမာမာနဲ့ပြောဆိုဆက်ဆံပြီးတော့ဟလာရာသင်ရတဲ့သောအခွင့်အရေးရာသင်ရတဲ့သောရော်ရေးများကိုတရားဥပဒေနဲ့အညီအဲ့တော့ပိုင်ကွင်ရှိရမှာပေါ့ဗျာအဲ့လိုမှမတောင်းဝင်ဘူးမတောင်းရဲဘူးဆိုရင်ဒါရေချင်းမရှိတဲ့အစိုးရဖြစ်သွားတာပေါ့ဗျာ
ကိုကန့်အဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွင်းပြီးခဲ့တဲ့မလ17ရက်နေ့ကတရုတ်နိုင်ငံယူနယ်ပြည်နယ်တွေကကျေးရွာတစ်ခုကစိုက်ခင်းကိုဒီပုံးကျခဲ့တာဖြစ်ပြီးအဲ့ဒီမှာတရုတ်နိုင်ငံသား5ဦးသေဆုံးခဲ့တာပါဒီပြဿနာဖြစ်ဖြစ်ချင်းမြန်မာအစိုးရဘက်ကတာဝန်ရှိသူတချို့ကတော့ဒီပုံးဟာမြန်မာလေတပ်ကပစ်ချတာမဟုတ်ဘူးလို့ပြောခဲ့တာတွေရှိပါတယ်
အော်ဒီလိုပါပဲကျမတို့အစိုးရကတော့အဲ့လိုတုံ့ပြန်တဲ့နေရာမှာကောက်ချက်ချတဲ့နေရာမှာအန်တန်ကိုလေ defensive ဖြစ်တယ်လေရုတ်တရက်ပြောလိုက်တာပဲပြီးတော့မှအမှန်တရားဟိုတချို့များသောအားဖြင့်တခြားစီဖြစ်နေတယ်လေဘာကြောင့်လဲဆိုတော့သူတို့ပြောတာတွေနဲ့အဖြစ်မှန်နေနေရာများသောအားဖြင့်ကွဲလွဲနေတတ်တာတွေများတယ်လေ
ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်ညွညွသင်းမာရှင်ဒီအပေါ်မှာပဲစာရေးဆရာစုငတ်ကတော့
ဒါလည်းအင်မတန်ရှက်စရာကောင်းပါတယ်နော်ကျွန်တော်တို့ကရေးရဲလေးဝင်ခံရရမယ်မှားတယ်ဆိုလည်းမှားတာကိုချက်ချင်းဝင်ခံရမယ်အဲ့ဒီတော့လေချက်ချင်းတုံ့ပြန်ပြောဆိုနိုင်ရမယ်အခုတော့ရှေ့ကဖုန်းနဲ့ကားတယ်ပေါ့ဗျာဟိုဖုန်းနဲ့ကားတယ်ဆိုတဲ့သဘောကလည်းဟလာဟိုတတိစီဖုန်းနဲ့ကားတာမဟုတ်ဘူးလေကြောက်လန့်နေကြဖုန်းနဲ့ကားတာမျိုးတွေဖြစ်နေတယ်ဘာနဲ့ရှင်ပြောကြလို့ဆိုရင်ရရှင်းမရှိတဲ့ပြောဆိုမှုတွေဆုံးဖြတ်မှုတွေကဒါတော်တော်ကိုချက်စရာကောင်းပါတယ်ဒီတော့လေဟလာအခုလို့ရှေ့ကငင်းပြီးတော့နောက်ကျတော့မှဒါတောင်းပန်ရတယ်ဆိုလည်းမနဲ့ချက်စရာကောင်းတဲ့ကိစ္စပါပဲ
စာရေးဆရာစုငှက်သုံးသက်သွားတာပါနောက်တစ်ခုကတော့ရော်ကြေးကိစ္စပါမြမအစိုးရကရော်ကြေးကိုဘလောက်ထိပေးမလဲဆိုတဲ့အပေါ်လည်းစိတ်ဝင်စားနေပါတယ်။ဒါပေမဲ့ကုတ်ကန်တွေနဲ့ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာနေရက်ဆွန့်ခွာပြီးတော့ထွက်ပြေးကြရတဲ့ဒုက္ခသည်တွေရှိသလိုတည်ဆုံးခဲ့တာတွေလည်းရှိပါတယ်။အနည်းဆက်ဆုံးချက်ချီနီဝန်ထမ်းဦးမိုးကျော်စံတည်ဆုံးခဲ့တာအပြင်ဒီတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေအတွက်အစိုးရဘက်ကတည်တည်ချာချာထောက်ပံ့ကူညီပံ့ပိုးတာမရှိတဲ့အတွက်လည်းဝေဖန်မှုတွေရှိပါတယ်။ဒီအပေါ်မှာတော့ရှေ့နေဦးကိုနီကအခုလိုသုံးသပ်ပါတယ်။
တို့ပြောလို့ရှိရင်ညကိုပြည်တွင်းကလူကတော့တေးတေးကြေးကြေးဂယုမဆိုင်ဘူးဆိုတဲ့အတိတ်ပဲစောင့်နေ။တော့သူများတိုင်းပြည်ကလူဆိုလို့ရှိရင်တော့အဲဂယုဆိုင်မယ်ယော်မယ်တာဝန်ယူတယ်ဆိုတဲ့အတိတ်ပဲစောင့်နေ။အပန်းတော့အဲ့ဒါဟာအင်မတန်မှားယွင်းတဲ့အယူအဆပဲ။မြန်မာနိုင်ငံရဲ့အစိုးရဟာသူ့ရဲ့အဓိကတာဝန်ကမြန်မာနိုင်ငံသားတွေကိုကာကွယ်စောင့်ရှောက်ဖို့ပဲ။တရုတ်ပြည်လည်းတာဝန်ယူရမယ်။အလားတူဒီစစ်ကြောင့်မဆိုင်တဲ့ဒီပြည်သူပြည်သားတွေထိခိုက်တာအားလုံးလည်းပဲဒါတာဝန်ယူရမယ်။ဟိုတာဝန်ပြည့်ပွင့်နေတဲ့သဘောတွေ့ရပါတယ်။
သူတို့ပြင်ကတော့မြန်မာအစိုးရဟာတရုတ်အစိုးရနဲ့အကျိုးတူစီးပွားပတ်တွေဖြစ်နေတာမို့မျက်နှာမပြတ်ချင်ဘူးဆိုတဲ့အမြင်တွေရှိနေပါတယ်။ထင်သာမြင်သာရှိတဲ့မြေဆုံစီမံကိန်းတခါလက်ဗရောင်းတောင်ကျင်းနီစီမံကိန်းသဘာဝတည်ရန်ဇာတာနဲ့အတူကြောင်မြတ်လုပ်ငန်းတွေမှာတရုတ်အစိုးရနဲ့အကျိုးတူတွေအများပြားရှိသလိုတခြားမမြင်နိုင်တဲ့ဆက်ဆံရေးတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ရှင့်နေဦးကိုနီက
အမှန်တော့အဲ့ဒါမှာအယူအဆနှစ်ခုရှိတယ်ဗျ။ဟိုတရုတ်အစိုးရမို့လို့ပူပြီးတာဝန်ယူတယ်ဆိုတော့အယူအဆမျိုးကတော့ကျွန်တော်တော့သိပ်မကြိုက်ပါဘူး။ဟိုဆိုလိုတာကတော့ဗျာဟိုနိုင်ငံခြားတိုင်းပြည်အားလုံးကိုကျွန်တော်တို့ကဒန်းတူပဲဆက်ဆံနေပါတယ်။တရုတ်ကိုပူကြောက်ရတယ်ဆိုတော့အယူအဆမျိုးကတော့ လက်မခံနိုင်ပါဘူးလူကြားလို့လည်းမကောင်းပြောလို့လည်းမကောင်းတဲ့အယူအဆပဲဘာဖြစ်လို့တရုတ်ကိုကြောက်ရမလဲအဲတကယ်လို့ကြောက်နေတယ်ဆိုရင်နောက်ထပ်ဒုတိယမေးစရာမေးခွန်းကဘာဖြစ်လို့တော့တရုတ်ကြမှာဘာဖြစ်လို့အဲ့လိုဂယူတဆိုင်တိတ်ပြီးတော့အလေးပေးလို့လည်းဆိုရင်မေကုံကဘာများအချိုးစည်းပွားပတ်သက်နေလို့လဲဆိုရင်နောက်ထပ်မေကုံကပေါ်လာလိမ့်မယ်ခုနကမြစ်စုံတို့ဟလာလက်ဘရောင်းတို့ကဒါထင်သာမြင်သာရှိတဲ့ကိစ္စတွေကိုကျွန်တော်တို့မမြင်နိုင်တဲ့ကိစ္စတွေနောက်ထပ်များဘာတွေရှိသေးသလဲဆိုတာစဉ်းစားစရာရှိနေတယ်လို့ပြောချင်တာပါကျွန်တော
်ဒါကတော့မြန်မာလီဒါကနေပြစ်ချလိုက်တဲ့ပုံကြောင့်တရုတ်နိုင်ငံသား၅ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးမြန်မာအစိုးရကတရုတ်အစိုးရပေါ်မှာရောက်ကြေးပေးမယ်ဆိုတဲ့အပေါ်အမြင်နဲ့သုံးသပ်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်